သမ္မတဒေါ်နယ်ထရမ့်ကစစ်တပ်ဗျူဟာမူးအဖြစ်တမတော်အတွင်းတောက်လျှောက်တာဝန်ထမ်းဆောင်ခဲ့တဲ့ကြီးတပ်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကိုအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဒီအဖြစ်ရွေးချယ်လိုက်ပါတယ်။အသက်54နှစ်ရှိပြီဖြစ်တဲ့ McMaster ဟာအင်မတန်စွမ်းရည်ထမ်းမြတ်သူဖြစ်သလိုအထွေထွေရင့်ကျက်သူတစ်ဦးလည်းဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ဒုတိယဗိုလ်ချုပ်ကြီး McMaster ကိုရွေးချယ်ကြောင်းဖလော်ရီဒါပြည်နယ်ကသူ့ရဲ့မာရာလာဂိုဆိုင်အိမ်ကနေကြေညာတဲ့တစ်ချိန်ထဲမှာပဲလက်ရှိမှာယာယီအမျိုးသားလုံခြုံရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ကြီးတပ်ဒုတိယဗိုလ်ချုပ်ကြီး Keith Kellogg ကတော့အမျိုးသားလုံခြုံရေးကောင်စီရဲ့ဝန်ထမ်းအရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်သွားမယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်အနာရပြီးတဲ့နောက်24ရက်သားတာဝန်ထမ်းဆောင်ပြီးယာရုကနေဖယ်ရှားခံလိုက်ရတဲ့ဗိုလ်ချုပ်ကြီး Michael Flynn နေရာမှာဒုတိယဗိုလ်ချုပ်ကြီး McMaster ကိုအစားထိုးခန့်လိုက်တာဖြစ်ပါတယ်။သမ္မတထရမ့်တန်တစ်တာမကြိမ်ဆိုခင်ရုရှားတာမန်နဲ့တယ်လီဖုန်းနဲ့စကားပြောကြားခဲ့တဲ့အထက်ရုရှားပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတဲ့အကြောင်းပါဝင်ခဲ့တယ်ဆိုတာကိုဗိုလ်ချုပ်ကြီး Flynn ကဒုသမ္မတ Mike Pence ကိုမပြောဘဲထိန်ချန်ထားခဲ့တာဟာလက်မခံနိုင်တဲ့ကိစ္စဖြစ်တဲ့ဆိုပြီးဗိုလ်ချုပ်ကြီး Flynn ကိုယာရုကနေအနားယူခံလိုက်တာဖြစ်ပါတယ်။